HRW အနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်2016ခုနှစ်ကတည်းကအကြံပြုထုတ်ပြန်ခဲ့ပြီးအဲ့ဒီအကြံပြုချက်တွေကိုလက်ရှိအစိုးရကအသုံးပြုလိုက်မယ်လို့မျှော်လင့်ခဲ့ပေမဲ့ဖြစ်မလာခဲ့ဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch HRW ကပြောဆိုလိုက်ပါတယ်။ LRD အစိုးရလက်ထက်စာနယ်ဇင်းလွတ်လပ်ခွင့်အနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေရရှိလာမယ်လို့ယုံကြည်ခဲ့တာဟာလည်းဖြစ်မလာခဲ့ဘူးလို့ HRW ရဲ့အကြီးအကဲဥပဒေရေးအကြံပေး Miss Linda ကပြောလိုက်ပါတယ
်။As the video made clear, when we released this report in June 2016, it was released at a time of real optimism that there would be real legal reform.
ပထမဆုံးကျမပြောချင်တာရှိရယ်ဒီ2016ဇွန်လမှာဒီစာကိုစာမထုတ်ခင်တုန်းကကျမစိတ်ထဲမှာတကယ်ကိုယုံကြည်မှုတစ်ခုရှိရယ်အဲ့ယုံကြည်မှုကမြန်မာနိုင်ငံအတွင်းမှာတရားဥပဒေပိုင်းဆိုင်ရာအရာပြောင်းလဲမှုတွေဖြစ်ပေါ်လာတော့မယ်ပြီးတော့စာနယ်ဇင်းလွတ်လပ်ခွင့်တွေရောပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေရောတော်တော်ကိုပဲရရှိခဲ့မယ်လို့ကျမအနေနဲ့ယုံကြည်ခဲ့တယ်အရင်ကအစီအခံစာထဲမှာဆိုရင်ကျမတို့အနေနဲ့အရင်တုန်းကတက်မတော်ရောအစိုးရရောလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေကိုဖိနှိပ်ခဲ့တဲ့ဥပဒေတွေကိုအများကြီးဖော်ထုတ်ခဲ့တယ်ရေးသားခဲ့တယ်ရေးသားပြီးတကာလမှာအဲ့ဒီဥပဒေတွေကိုနိုင်ငံတကာလူ့ခွင့်ရေးစံချိန်စံညွှန်းတွေနဲ့အညီဘယ်လိုမျိုးပြုပြင်ပြောင်းလဲရမလဲဆိုတဲ့ဟာတွေကိုကျမတို့တည်တည်ကြည်ကြည်အကြံပြုချက်တွေပေးခဲ့ပါတယ်ဒါပြင်ကျမတို့တကယ်ပဲယုံကြည်ခဲ့တယ်ဒါဟာတကယ်လမ်းပြမြေပုံတစ်ခုအနေနဲ့အခုတက်လာတဲ့အစိုးရ၃နိုင်နဲ့နီလန်းတွေအနေနဲ့မျှော်လင့်ခဲ့တယ်ဒါပေမဲ့ဒါတွေကတကယ်ဖြစ်မလာခဲ့ဘူ
း LRD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကမီဒီယာလွတ်လပ်ခွင့်ပိုဆိုးလာတယ်ဆိုတာကိုသဘောမတူဘူးလို့ပြန်လည်ညင်းဆိုပါတယ
်ဒါကတော့သူတို့ရဲ့အမြင်ပေါ့လေနော်သူတို့ကဟိုဘာလို့ကြည့်လဲဆိုတော့66ကားကြီးနဲ့ဆရာဆွဲဆိုတဲ့အရေးအတွက်လောက်ကိုပဲသူကြည့်တာ哦အဲ့တော့ကျွန်တော်ပြောချင်တာကတော့နော်မီဒီယာလွတ်လပ်ခွင့်ပိုဆိုးလာတယ်ဆိုတာကိုကျွန်တော်တို့သဘောမတူပါဘူးကျွန်တော်တို့အခုဟာလွတ်လပ်လာတယ်နော်အာမရှိတဲ့လူတွေလွတ်တော်ကိုယ်စားလှယ်တွေကိုပြည်သူတွေကကြောက်ရွံ့စရာမလိုတဲ့ခါမှာအရင်တက်ပိုပြီးလွတ်လွတ်လပ်လပ်ဝေဖန်တယ်။အဲ့လိုဝေဖန်တာမှာတချို့ကစီးလွတ်ပေါင်းလို့ဝေဖန်တဲ့အခါမှာလွတ်တော်ကိုယ်စားလှယ်တွေကသူတို့ရဲ့နိုင်ငံသားအခွင့်အရေးကပြန်ပြီးတော့တရားစွဲဆိုရမှုတွေများလာတာဖြစ်ပါတယ်။ကျွန်တော်ရဲ့မူအရတော့ဖြစ်နိုင်ွေညှိနှိုင်းကြပါတရားမစွဲဆိုပါနဲ့ကျွန်တော်ပြောပါရစေ။သို့တော်နဲ့နိုင်ငံသားတူဦးရဲ့နစ်နာမှုအတွက်တရားစွဲတာကိုတော့ကျွန်တော်တို့တားပြီးလို့မရပါဘူး။ဒါသူ့ရဲ့ဥပဒေပါအခွင့်အရေးပါ။ကျွန်တော်ဓမ္မတကူပြောစရာရှိတာကကျွန်တော်တို့ဒီအနောက်တိုင်းရဲ့လူခွင့်ရေးစာနှုန်းနေနဲ့တော့မြန်မာနိုင်ငံရဲ့လူခွင့်ရေးစာနှုန်းကွာခြားမှုကြောင့်အဲ့လိုဖြစ်နေတာပ
ါလို့လည်းဆိုထုတ်ဖို့ပြောဆိုခွင့်ပုံမဆိုးရလာတယ်လို့ HRW အဖွဲ့ကထောက်ပြချက်တွေထဲမှာအရာရှိတွေကိုဝေဖန်တဲ့ Facebook အသုံးပြုသူတွေကစာပြီးစစ်ဆန့်ကျင်တဲ့တရားပြဆက်တင်ဆက်တဲ့အကြောင်းသားတွေအထိဥပဒေတွေနဲ့တရားစွဲအရေးယူခံတာတွေကိုအဓိကထားထောက်ပြထားတယ်လို့သတင်းမီဒီယာတွေအထူးအန္တရာယ်ရှိနေတယ်လို့လည်းသုံးသပ်ထားပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့တွဲပဲ့တွင်းမှုဖြစ်တဲ့ဦးမြင့်ကျော်ကသတင်းသမားတွေရဲ့လှုပ်လှက်စွာပြောဆိုခွင့်အခြေအနေကိုအခုလိုပြောပါတယ်
ကျွန်တော်မြန်မာပြည်တော်ဒီနနစ်ခွဲလောက်အတွင်းမှာဒီမီဒီယာသမားတွေနဲ့ပတ်သက်တဲ့အမှုကင်းတွေမှာဟိုတရားစီရင်စနစ်ကလည်းလွတ်လွတ်လပ်မရှိခဲ့ဘူးနောက်တစ်ခုကလည်းဟိုဥပဒေတွေကိုလည်းပုံပြီးတော့ပြင်းထန်တဲ့ဥပဒေပုံမှန်တွေနဲ့တုံ့ညားတာပေါ့နော်ဥပမာအားဖြင့်သူရင်သတင်းဟိုတည်ပြည့်မှုလို့ယူဆတဲ့အားမျိုးမှာတည်ပြည့်စီတယ်လို့ယူဆရင်တော့မှပဲသတင်းမီဒီယာဥပဒေရှိရတဲ့သတင်းမီဒီယာသမားတွေကိုငားငါခါလိုမျိုးနဲ့ဆွဲတာမျိုးလို့66ကာကြီးနဲ့ဆွဲတာမျိုးတွေကြတော့ဟိုပြည်တံပူကြီးတဲ့ပုံမှန်မျိုးအာမကမင်းရမယ်ပုံမှန်မျိုးကိုတမင်ရွေးချယ်ပြီးလုပ်တယ်လို့ဖြစ်နေတော့ဒီဟာတွေကလည်းဟိုအစိုးရတို့လက်နက်ကင်ဖွဲ့စည်းတို့နဲ့ပတ်သက်တဲ့ကိစ္စတွေမှာပို့ပြီးတော့ဟိုမြန်အားတွေ့ရတာပေါ့နော်ဆိုတော့သူကအနေနဲ့ဒီဟာတွေကိုကျွန်တော်မြန်မာတော့အလေးထားပြီးတော့ပြင်ဆင်နိုင်တဲ့ဟာတွေပြင်ဆင်သင့်တယ်လို့ထင်တယ်ပေါ့နော်ဒီဟာကိုလေ့လာကြည့်တော့တရားစီရင်စနစ်ပဲလို့ပြောရင်တော့အဲ့ဒါတော့မလုံလောက်ဘူးလို့ကျွန်တော်
မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေတိုးတက်ကောင်းမွန်လာဖို့အတွက်ပြည်ပဆိုင်ရာလူ့ခွင့်ရေးသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလဲလဲခွင့်ဥပဒေကိုပြင်ဆင်ဖို့လဲ HRW ဖွဲ့ကတောင်းဆိုလိုက်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့လက်ရှိလွတ်တော်အမတ်အချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ညိုညိုသင်းက HRW ရဲ့အစီရင်ခံစာကိုမသိတဲ့အမတ်တွေရှိနေတဲ့အတွက် HRW အနေနဲ့အထက်ထဲဝင်ဝင်သိအောင်လှုံ့ဆော်ပေးဖို့အကြံပြုခဲ့ပါတယ်
ပြီးခဲ့တဲ့လတုန်းကတကယ်ဟိုထင်ရှားကြောကြာမတ်တချို့နဲ့တွေ့တယ်ပေါ့နော်သူတို့အနေနဲ့ကလူခွေအစီခံစားနေအကြောင်းကိုသိပြီးတော့ဟိုမသိချဘူးပေါ့နော်အန်တီရဒီဒီ Human Rights Watch ကပို့ထားတဲ့အကြံပြုချက်တွေအရင်အစိုးရလက်ထက်တုန်းကလည်းရှိတယ်ပေါ့နော်2016မှာလည်းရှိခဲ့တယ်ပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးဘယ်လိုသဘောထားရှိလဲလို့မေးတဲ့အခါမှာပေါ့နော်သူတို့ကဒီအစီခံစားတွေကိုမသိဘူးလို့ပြောခဲ့တာတွေရှိတယ်ပေါ့နော်ဒါကြောင့်မလို့အန်တီရဒီဒီအဖွဲ့ကိုလည်းပဲထပ်တိုက်တွန်းနေပေါ့နော်ဒါတွေကိုတကယ်တကယ်လွတ်တော်အမတ်တွေသိအောင်လုပ်ပေးပါ
ဆိုပြထိုက်တုံးခဲ့တာဖြစ်တယ်ပေါ့နော် HRW ရဲ့အကြီးအကဲဥပဒေကြီးအကြံပေး Miss Linda ကမြန်မာအစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်တဲ့ကိစ္စတွေကို ပြည်မှုဆိုင်ရာဥပဒေတွေနဲ့တရားစွဲဆိုတာတွေကိုရပ်တန့်ပါလို့ပြောပါတယ
် So in terms of our recommendations, our key recommendation is for the government of Myanmar to stop using criminal laws against peaceful speech and peaceful assembly.
ဆိုတော့ကျမတို့ရဲ့အကြံပြုချက်မှာဆိုရင်ကျမတို့ကဘာပြောချင်လဲဆိုတော့လက်ရှိအစိုးရအနေနဲ့ဒီငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်နဲ့ပတ်သက်ပြီးတော့ကပြည်မှုဆိုင်ရာဥပဒေတွေကိုတုံးတာကိုလုံးဝရပ်တန့်လိုက်ပါလို့အကြံပြုချင်တယ်အဲ့ဒါအပြင်ငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်ကြောင့်မလို့ထောင်သွင်းပြီးတော့အကျဉ်းချခံနေရတဲ့ပြည်သူပြည်သားတွေကိုလည်းလွှတ်ပေးလိုက်ပါလို့ကျမအနေနဲ့အကြံပြုပြောဆိုလိုတယ်။နောက်တစ်ခုအနေနဲ့ကအစိုးရကိုတိုက်တွန်းအကြံပြုလိုတာကငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်နဲ့ပတ်သက်ပြီးတော့ပိတ်ပင်တားဆီးကန့်သတ်ထားတဲ့ဥပဒေတွေကိုဒီဒီဇိုင်းမမတ်ပြုပြင်ပြောင်းလဲလှုပ်ဆောင်ရမယ့်အဆင့်ဖြစ်နေပြီလို့ကျမအနေနဲ့တိုက်တွန်းပြောကြားလိုပါတယ်။
ဒါအပြင်ရဲတပ်ဖွဲ့တရားသူကြီးတွေနဲ့ထွေးဥပါဝင်အောက်ခြေမှာထဲထဲဝင်ဝင်လောက်ကိုင်းနေသူတွေကိုလည်းတင်တန်းတွေပေးရဖို့လိုအပ်တယ်လို့ HRW အဖွဲ့ကအကြံပြုထားပါတယ်။လက်ရှိအစိုးရလက်ထက်2018ခုနှစ်အတွင်းမှာတင်ဆက်သွယ်ဥပဒေပုံမှန်66ကာကြီးနဲ့တရားစွဲဆိုခံရမှု53မှုရှိခဲ့ပြီးနိုင်ငံတော်ကြီးညိုပြက်စီမှုဥပဒေပုံမှန်55ခါဝင်းနဲ့တရားစွဲဆိုခံရသူက32ဦးရှိပါတယ်။ဒီထဲမှာကလေးစစ်သားဟောင်းအောင်ကိုထွေးကအမြင့်ဆုံးပြစ်ဒဏ်2နှစ်ချမှတ်ခံခဲ့ရပါတယ်။ဒါအပြင်ငြိမ်းစုစီဥပဒေနဲ့တရားစွဲခံရမှုဟာ36မှုအထိရှိခဲ့ပြီးတက်ကြွလှုပ်ရှားသူတွေနဲ့လယ်သမားတွေအပါအဝင်124ဦးအထိတရားစွဲခံခဲ့ရတယ်လို့ဒေသမား12ဦးလည်းတရားစွဲဆိုခံရတဲ့အထက်ပါဝင်ခဲ့ပြီးအဲဒီထဲမှာထောင်ဒဏ်9နှစ်ချမှတ်ခံခဲ့ရတဲ့ရိုက်တာသတင်းတော်ကိုအာလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်ခင်ဗျာ။